ထိုင်းနိုင်ငံအတွင်းတရားမဝင်လုပ်လုပ်ကိုင်နေတဲ့နိုင်ငံခြားသားရွှေ့ပြောင်းအလုပ်သမားတွေနဲ့ပတ်သက်တဲ့ထိုင်းအစိုးရရဲ့ဥပဒေသစ်ထုတ်ပြန်ပြီးမှပဲထိုင်းနိုင်ငံတဝန်းထောင်ချီတဲ့တရားမဝင်အလုပ်သမားတွေကိုအထူးစီမံချက်နဲ့လုံခြုံရေးအင်အားသုံးပြီးလိုက်လံဖမ်းဆီးနေပြီဖြစ်ပါတယ်။ဒါကြောင့်ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကမြန်မာအလုပ်သမားတွေအနေနဲ့တရားဝင်အလုပ်လုပ်ကင်ခွင့်ကင်ဆောင်ထားကြဖို့တကယ်လို့မိမိမှာခိုင်လုံတဲ့နေထိုင်ခွင့်အထောက်အထားမရှိရင်နေရရင်းကိုပြန်ကြဖို့အထူးသတိပေးကြညာချက်ထုတ်ပြန်ထားပါတယ်။အသေးစိတ်ကိုတော့မဆုမွန်ကပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်ထိုင်းဆိုရကဂျော်လာ20ရက်နေ့မှာထိုင်းနိုင်ငံတွင်အလုပ်လုပ်ကိုင်နေတဲ့နိုင်ငံခြားသားအလုပ်သမားတွေအတွက်အလုပ်သမားဥပဒေသစ်တရထုတ်ပြန်လိုက်ပါတယ်ဒီဥပဒေသစ်အရတကယ်လို့ထိုင်းနိုင်ငံတွင်မှာတရားမဝင်အလုပ်လုပ်ကိုင်နေတာကိုတွေ့ရှိတယ်ဆိုရင်ဒဏ်ငွေဘတ်2000ကနေဘတ်4သိန်းအထိနောက်ထောင်နဲ့5နှစ်အထိချမှတ်နိုင်တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်ထိုင်းဆိုရဘက်ကဒီအလုပ်သမားဥပဒေသစ်ထုတ်ပြန်ပြီးပြီးချင်းမှာပဲထိုင်းနိုင်ငံတဝန်းလုံးမှာရှိတဲ့စောက်လုပ်ရေးလုပ်ငန်းခွင်ဆက်ယုံအလုပ်ယုံဈေးစိုက်ပျိုးရေးလုပ်ငန်းခွင်နဲ့နေအိမ်တွေမှာအထူးစီမံချက်တည်းအနေနဲ့ထိုင်းစစ်တပ်နဲ့ရဲပါဝင်အထူးတပ်ဖွဲ့ဝင်တွေဘက်ကရှောင်းတခင်ပိုက်စိတ်တိုက်လိုက်လံရှာဖွေဖမ်းဆီးခဲ့တာမှာတော့အခုဆိုရင်မြန်မာပါဝင်နိုင်ငံသားတရားမဝင်ရွှေပြောင်းအလုပ်သမားထောင်ထဲချီအဖမ်းဆီးခံရပြီဖြစ်ပါတယ်မြန်မာအလုပ်သမားတန်းထဲချီအလုပ်လုပ်ကိုင်နေတဲ့ထိုင်းနိုင်ငံတွင်မှာအခုလိုအလုပ်သမားဥပဒေသစ်ထုတ်ပြန်ပြီးစီမံချက်နဲ့လိုက်လံဖမ်းဆီးနေချိန်မှာပဲထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကမြန်မာအလုပ်သမားတွေကိုဂျွန်လ26ရက်နေ့ကအထူးသတိပေးကြေညာချက်ထုတ်ပြန်သတိပေးပါတယ်အဓိကသတိပေးတာကတော့ထိုင်းနိုင်ငံတွင်အလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံကူးလက်မှတ်ယာယီနိုင်ငံကူးလက်မှတ်တရားဝင်အလုပ်လုပ်ကိုင်ခွင့်လက်မှတ်တွေကိုကင်ဆောင်ထားကြဖို့တကယ်လို့မိမိမှာနေထိုင်အလုပ်လုပ်ကိုင်ခွင့်ခိုင်လုံတဲ့အထောက်အထားလုံးဝမရှိဘူးဆိုရင်တော့အခုထိုင်းဆိုရကထုတ်ပြန်တဲ့ဥပဒေသစ်ကပြစ်ဒဏ်ကြီးလေးလွန်းတဲ့အတွက်မြန်မာနိုင်ငံကိုသာပြန်ကြပါလို့ဘန်ကောက်မှာရှိတဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံအလုပ်သမားတန်အရာရှိယုံကသတင်းထုတ်ပြန်ထားပါတယ်သူ့နိုင်ငံကထုတ်ပြန်တဲ့ဥပဒေကိုလေးစားလိုက်နာကြရမှာဖြစ်ပေမဲ့လူသားချင်းစာနာမှုအနေနဲ့ဒီဥပဒေနဲ့ပတ်သက်ပြီးပညာပေးသတိပေးတာတွေကိုအရင်လုံးသိနေဆိုပြီးထိုင်းနိုင်ငံကတန်ယုံတာဝန်ရှိတဲ့သူတွေနဲ့အတူအလုပ်သမားကြီးလိုက်လာကူညီပေးနေတဲ့ရှေ့နေကြီးဦးအောင်မျိုးတန်းကသုံးသပ်ပါတယ်
။အဲ့ဒီတော့အဲ့ဒီလိုထုတ်ပြန်ထားတဲ့ဥပဒေပေါ်မူတည်ပြီးတော့အခုလိုဆောင်ရွက်တဲ့နေရာမှာကျွန်တော်တို့အထူးတော့ပြောကြမရှိပါဘူး။ဒါပေမဲ့သူတို့အမိန့်နေထွက်လာတဲ့အခါမျိုးမှာတော့အမိန့်ထွက်လာပြီလို့ရှိရင်နှစ်လတန်းပြီးသုံးလတန်းပြီးကြိုတင်ပြီးတော့ဟိုပညာပေးအမိနဲ့ဆွေးနွေးပြောဆိုကြပြီးတော့မှဒါလည်းလေးယူဆောင်ရွက်တော့အဆင့်တော်မျိုးဖြစ်ပါတယ်။နောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံဘက်ကလို့နှောင်းဝန်ကြီးဌာနအနေနဲ့လည်းတိုင်းဝန်ဘက်ကလည်းဒီလိုဖြစ်ပျက်ထားတဲ့ပုံကိုစောင့်ကြည့်နေတဲ့သဘောရှိပါတယ်။သို့တော့အချိန်အခါပြီးဖို့ရဲ့နောက်ပြီးတော့ဒီလိုဖမ်းဆီးတဲ့အခါမှာဒီအလုပ်သမားတွေအနေနဲ့ဟိုငယ်တဲ့ကလေးများနောက်တစ်ခါကျန်းမာရေးမကောင်းတဲ့လူများတွေကိုအဲဘယ်လိုကူညီဆောင်ရွက်ပေးရင်ကောင်းမလဲဆိုတာလည်းဟိုပါတယ်။နောက်တစ်ခုကဒီလိုဖမ်းဆီးတဲ့အခါမှာပြီးသွားတဲ့အခါမှာ၎င်းတို့ရဲ့ပိုင်ဆိုင်တဲ့ပစ္စည်းလေးတွေကိုလည်းတတ်နိုင်တဲ့မြတ်ပိုင်ရှင်ရယူသွားနိုင်အောင်ဆောင်ရည်ပြင်တော့ကောင်းမယ်ဆိုတဲ့အနေထားမျိုးလည်းတွေ့ရပါတယ
်။ထိုင်းနိုင်ငံရောက်မြန်မာလူသမားတွေအနေနဲ့လည်းအလုပ်လုပ်ရာနေရာဒါမှမဟုတ်နေထိုင်တဲ့နေရာတွေမှာမိမိတို့ရဲ့အလုပ်လုပ်ကိုင်ခွင့်နေထိုင်ခွင့်လက်မှတ်တွေကိုစနစ်တကျကိုင်ဆောင်ထားကြဖို့နဲ့သတိထားနေထိုင်ကြဖို့ကိုလည်းအထူးသတိပေးပါတယ်
။ထိုင်းနိုင်ငံထဲမှာအခုမူရေးစေဘာအနေနဲ့တော့လကောက်လူကုန်ကူးမှုတွေတော့လကောက်ပြန်လည်ပြီးတော့မြင့်တက်လာတဲ့ကြောင့်မို့ဒီတက်ကိုသူတို့ကဥပဒေရဆောင်ရွက်မယ်ဆိုတဲ့အမျိုးကိုတည်ထားတဲ့ကြောင့်မို့လည်းကျွန်တော်တို့ကြိုတင်ပြီးတော့မြန်မာတိုင်းဝန်တွေလည်းသတိပေးထားတာရှိပါတယ်။မိမိနိုင်ငံသားလူသမားတွေဟာဆက်ရဆက်ထောက်ထားဒီပြည်စုံအောင်ရနိုင်ရင်ရအောင်လုပ်ထားပြီးတော့မပြည့်စုံတော့ဘူးမရှိတော့ဘူးထောက်ထားမရနိုင်တော့ဘူးဆိုရင်တော့မိမိနိုင်ငံကိုပြန်ပြီးတော့ဒီနိုင်ငံနှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့စနစ်အပေါ်မှာဒါလိရင်ဆောင်ရွက်သွားကြဖို့ကျွန်တော်တိုက်တွန်းလိုပါတယ်ခင်ဗျ
အလုသမားကြီးလိုက်လံကူညီပေးနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့ဒါရိုက်တာဦးကျော်တောင်ကတော့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံနောက်မြန်မာအလုသမားဝန်ကြီးဌာနအနေနဲ့ထိုင်းဆိုရတာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းဖြည့်ဆင်းပေးစီလိုပါတယ်လို့တိုက်တွန်းပါတယ
်။လူဥပဒေချက်ချင်းပြတ်ခံပြီးတော့လုံငန်းခွင်တိုင်းကိုဝင်ဖမ်းဈေးတွေကိုဝင်ဖမ်းသွားတဲ့ကားဂိတ်တွေမှာဝင်ဖမ်းဆိုတာကဒါတော်တော်ကြီးကိုပြင်းပြင်းထန်ထန်ရေးယူဆောင်ရွက်မှုကိုတွေးရတယ်မြန်မာတန်ယုံကမနေ့ကရှားကြောင်ထွက်လာတာကတရားမဝင်လို့သမားတွေပြန်ပါဝါပါမိတွေပြောင်းပါဆိုတာတော့ပဲထုတ်လာတယ်တောက်နဲ့မလုံလောက်ဘူးလုံနိုင်တာတွေကအလို့သမား3-4တန်းရှိတယ်တဲ့ဥပမာ2လတန်ကြီး3လတန်ကြီးလိုအပ်တဲ့လုံလောက်တဲ့အရှင်တခုကိုသူတို့နေပြီးတော့ဟိုတောင်းပန်တာမျိုးတို့နေတာပေါ့
ထိုင်းဆိုရရဲ့ဥပဒေထဲမှာတော့တရားမဝင်နိုင်ငံခြားသားအလို့သမားဖမ်းဆီးတွေ့ရှိမယ်ဆိုရင်ဘက်ငွေသိမ်းတဲ့ခြေတန်းငွေချမှတ်မှာဖြစ်တယ်လို့ထောင်နဲ့လဲချမှတ်မယ်လို့ကြေညာထားပါတယ်ရှင်